Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်တန်ရဲ့2023ခုနှစ်မတ်လ19ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 15653ညာတို့ကနေဓာတ်ရိုက်ထုတ်လင်းနေပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံထဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုမြို့ကိုမနေ့ကသွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားကပယ်ထိန်တပ်ဒုံးကျည်သူစင်းကိုအရှိတ်ခံယူရန်ပင်လယ်ထဲကိုဒီကနေ့ပြစ်လွတ်ခဲ့တယ်လို့ဂျပန်ဒုတိယကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
စစ်ကောင်စီလက်အောက်အရက်သားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုတွေတိုးမြင့်လာတဲ့အခြေအနေကိုတပ်သေးအထောက်အထားတွေစုဆောင်းနေသူတွေကဘာတွေတွေ့ရှိခဲ့ကြပါသလဲ
အလောင်းပေါ်မှာပေါ့နော်အလောင်းကူပေါ်မှာရောက်နေတဲ့ကြီးစံတွေမျိုးစားတွေဖြစ်တဲ့ဒီစစ်ကောင်စီရဲ့ကပတ်ဆပေါ့နော်ကပတ်ဆကြီးစံအခွန်တွေပေါ့နော်အလောင်းတွေပေးမှကြပြီးမှကြီးစံတွေကတော့ကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီတာဖြစ်ပါတယ်အဲ့တော့
ဒါကတော့ရှမ်းပြည်နယ်မှာတီးခဲ့တဲ့သတင်းပတ်အတွင်းနန်နိန်ဖုန်ကြီးကျောင်းမှာအရက်သား30နီးပါးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ပီတူးက VOA ကိုပြောသွားတာပါမြမဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလူငယ်တွေကိုတူကွန်ထနဲ့ကူညီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ရိုဟင်ဂျာလူငယ်ဓာတ်ပုံစီယာဆာဟက်စီယာနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လင်းဖို့ရှိပါတယ်နောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရနိုင်နဲ့အတူကျွန်မကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံထဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုမြို့ကိုတွားရောက်ခဲ့တယ်လို့ရုရှားအစိုးရပိုင်းတက်စ်သတင်းဌာနကဒီနေ့မှဖော်ပြလိုက်ပါတယ်သမ္မတပူတင်ဟာပင်လယ်နယ်ထဲမှာရှိတဲ့ခရိုင်းမီးယားကျွန်းဆွဲကိုရုရှားကိုသိမ်းယူတာ6နှစ်ပြည့်တဲ့မနေ့စနေနေ့မှာပဲအဲ့ဒီကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒါဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကရုရှားသမ္မတပူတင်ကိုဖမ်းဝရမ်းထုတ်ပြီးတရားကြာမှာပဲသမ္မတပူတင်ဟာခရိုင်းမီးယားဒေသကိုသွားလိုက်တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွင်းယူကရိန်းမှာရှိတဲ့ကလေးတွေကိုရုရှားကိုအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်ပြီးတော့ ICC ကရုရှားသမ္မတပူတင်မှာတာဝန်ရှိတယ်ဆိုပြီးတော့စစ်ရာဇဝတ်မှုနဲ့ဖမ်းဝရမ်းထုတ်လိုက်တာဖြစ်ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့ရုရှားတပ်တွေအနေနဲ့ခရိုင်းမီးယားပါဝင်ယူကရိန်းနိုင်ငံတဲကနေပြန်ရုပ်သိမ်းဖို့ကိုတောင်းဆိုထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကနေပယ်ထိန်ဒုံးကျည်တစ်စင်းကိုကိုရီးယားကျွန်းဆွယ်အရှိတ်ဘက်ကန်ယိုရန်ပင်လယ်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာပြစ်လွတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဒုတိယဝန်ကြီးတိုရှီရိုအင်နိုကအတည်ပြုပြောကြားခဲ့ပါတယ်
။本日北朝鮮は11時5分頃北朝鮮
ဒီကနေ့နနေ့7နာရီနဲ့5မိနစ်မှာမြောက်ကိုရီးယားဘက်ကနေအနောက်ဘက်ကန်ယိုရန်ကနေအရှေ့ဘက်ကိုပယ်ထိန်ဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပါတယ်အသေးစိတ်အချက်အလက်တွေကိုလက်ရှိသုံးသပ်နေဆဲဖြစ်ပေမဲ့ဒီဒုံးကျည်ဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲကိုမရောက်ခင်အမြင့်31မိုင်ဝန်းကျင်နဲ့မိုင်900လောက်အထိရောက်ရှိခဲ့ပါတယ်လို့ပြောသွားတာပါဒါပေမဲ့ဒုံးကျည်ကျရောက်ခဲ့တဲ့နေရာကတော့အထူးစီးပွားရေးဆောင် EEZ အဖြစ်သတ်မှတ်ထားတဲ့ဂျပန်ရေပိုင်နဲ့အပြင်ဘက်ဖြစ်တယ်လို့ယူဆထားကြောင်းဂျပန်ကာကွယ်ရေးဒုဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်မြောက်ကိုရီးယားရဲ့လုံရက်တွေဟာဂျပန်နိုင်ငံဒေသရင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိတ်ကြောက်နေတာဖြစ်ပြီးဂျပန်အနေနဲ့လုံးဝလက်မခံနိုင်ကြောင်းလဲတိုရှီရိုအီနိုကပြောသွားပါတယ်ရှင်
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစီရင်ခြင်းမှုတွေကိုဆက်လုပ်နေတာမှာတော့အမေရိကန်တပ်ဖွဲ့တွေဟာဒီနေ့မတ်လ19ရက်နေ့မှာလေကြောင်းတိုက်ခိုက်မှုနဲ့ဆိုင်တဲ့စီရင်ခြင်းမှုတွေကိုလုပ်ခဲ့ပါတယ်။ဆိုးမျိုးရဲ့မြောက်ဖက်နိုင်ငံနယ်စပ်မြင်းနဲ့19မိုင်ကွာရှိတဲ့ပိုချွန်ဒေသမှာလုပ်တဲ့ဒီစီရင်ခြင်းမှုအတွင်းမှာ M777 Howitzer အမြောက်တွေကိုစစ်ရဟရင်တွေနဲ့တဲဆောင်တာတွေစမ်းသပ်ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။ Freedom Shield 23လို့နာမည်ပေးထားတဲ့နှစ်နိုင်ငံပူးတွဲစီရေးလက်ချက်မှုကိုတော့မြောက်ကိုရီးယားဘက်ကဒုံးကျည်ပစ်လွတ်ပြီးရန်စတာတွေလုပ်နေချိန်မှာပဲလုပ်ခဲ့တာပါမြောက်ကိုရီးယားဟာဒီနေ့မှပဲကိုရီးယားကျွန်းဆွယ်အရှေ့ဘက်ကပင်လယ်ထဲကိုပယ်ထိန်တဲ့ဒုံးကျည်ဒုစင်ပစ်လွတ်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်900လောက်အကွာအဝေးထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပြင်ပြီးခဲ့တဲ့မတ်လ16ရက်နေ့ကတောင်ကိုရီးယားသမ္မတဂျပန်နိုင်ငံကိုသွားပြီးထိပ်သီးဆွေးနွေးပွဲမတက်ခင်လေးမှာပဲမြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ဒုစင်ကိုပစ်လွတ်ခဲ့ပါသေးတယ်မြောက်ကိုရီးယားဘက်ကတော့အဲ့ဒီဒုံးကျည်ပြစ်လွတ်မှုဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရဲလက်ချက်မှုကိုသတိပေးတဲ့အနေနဲ့ပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN နေသတင်းကဖော်ပြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်လို့ရစေလို့ပြန်ပို့လိုက်တဲ့သူတွေကိုမြန်မာအာဏာပိုင်တွေဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ကော်တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားအရင်းမြစ်ဌာန MWRC တာဝန်ခံဦးမိုးဝေကပြောပါတယ
်ပြည်ထောင်ပတ်သက်မှုရှိလားပြီးလို့ရှိရင်ဒီဆောက်ပိုင်းထပ်ပတ်ကိစ္စတွေကိုလုပ်ပေးတာတွေပါရှိလားသူတို့တော့ပြောတယ်လေအချုပ်ကြတာတော့ကိုယ်လာဆယ်လာဖြစ်နေသူတို့ဘွားနာသူတို့ရက်တီလို့နေတဲ့အချိန်မှာသူတို့ထောက်ပံ့ဖို့ဆိုတော့သူတို့တွေ့ရခက်ခဲရှိတယ်ဆက်ပတ်လို့လည်းမရဘူ
းထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာဖမ်းဆီးခံရပြီးတော့အကျဉ်းတောင်တွေကနေလွတ်ရစေပြီးပြန်လွတ်လာသူအလုံသမား130ကျော်ကိုပြီးခဲ့တဲ့တောက်ကြနေ့ကထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော်တောင်းမြို့ကိုပြန်လည်ပို့ဆောင်လိုက်တာပါထိုင်းနိုင်ငံကနေအခုဒီချိန်ပြန်ပို့လိုက်တဲ့အထက်မှာအမျိုးသမီး33ဦးနဲ့အမျိုးသား69ဦးပါဝင်တယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးလွတ်ရစေတဲ့မြန်မာနိုင်ငံသားတွေကိုမဲဆောင်မြဝတီမဲဆိုင်တာချီလေးရနောင်းကော်တောင်းလန်းတွေကနေပြန်လည်လွှဲပြောင်းပေးလိမ့်ရှိပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာစနေနေ့ကဝန်ကြီးချုပ်ဟောင်းအီမရာခန်ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်မှာခန်းကိုထောက်ခံသူတွေနဲ့ရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပြီးရဲတွေကမျက်ရည်ယိုပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်း62ဦးကိုဖမ်းဆီးခဲ့ကြောင်းပါကစ္စတန်ရဲရာရှိတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းချိန်နေအိမ်မှာဝန်ကြီးချုပ်ဟောင်းခန်းရှိမနေပဲသူ့ကိုဆွဲထားတဲ့အမှုအတွက်တရားရုံးရင်ဆိုင်ဖို့မြို့တော်Islamabad ကိုထွက်ခွာသွားခဲ့ပြီဖြစ်ပါတယ်။ခန်းဟာဝန်ကြီးချုပ်တာဝန်ယူချိန်မှာနိုင်ငံတော်လက်ဆောင်ပစ္စည်းတွေကိုရောင်းချခဲ့ကြောင်းဆွဆွဲခံထားရတယ်လို့သူပိုင်ဆိုင်မှုတွေကိုဖုံးကွယ်ထားကြောင်းဆွဲချက်တင်ခံထားရတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့အမှုကြားနာမှုကိုတော့တရားသူကြီးကမက်လ30ရက်နေ့ကိုရွှေ့ဆိုင်းခဲ့ပါတယ်ရှင်။
အီကွေဒေါ်နိုင်ငံတောင်ပိုင်းနဲ့ပီရူးနိုင်ငံနယ်စပ်မှာပြင်းအား 6.8 ရှိတဲ့ magnitude ရှိတဲ့ငလျင်တစ်ခုမနေ့ကလှုပ်ခတ်ခဲ့တာကြောင့်15ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။အဲဒီသေဆုံးသူတွေကအနည်းဆုံး13ယောက်ကတော့အီကွေဒေါ်နိုင်ငံကဖြစ်တယ်လို့ပြောပါတယ်။ငလျင်ကြောင့်လူနေအိမ်တွေအဆောက်အုံတွေနဲ့လျှက်စစ်တာအပိလိုင်းတွေအတော်များများပြိုကျပျက်စီးသွားပြီးတော့ယာနဲ့ချီတန်းရရသွားတယ်လို့အာနာပိုင်တွေကပြောပါတယ်။ကယ်ဆယ်ရေးဖွဲ့တွေကတော့အပျက်စီးပုံအောက်မှာပိတ်မိနေတဲ့သူတွေကိုလိုက်လံရှာဖွေနေသေးဖြစ်ပါတယ်ခင်ဗျာ။
ဒါကတော့တနင်္ဂနွေညကျန်းသတင်းအစီအစဉ်ကိုကိုရရန်နိုင်နဲ့အတူတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲ့တမီရည်ရွယ်ချက်ရှိရှိနဲ့ရှို့တဲ့မီဘေးအန်ဒီယအပါဝင်တဘာဝဘေးအန်ဒီယနဲ့လှုပ်ကြံတက်ပြတ်မှုအကျန်းဖက်အန်ဒီယတွေကသတိပြုကာကွယ်နိုင်ရေးရိုဟင်ဂျာလူငယ်တွေဘက်ကကိုမိသားစုကိုပတ်ဝန်းကျင်လူမှုအခြေပြုလုံခြုံရေးစနစ်တွေနဲ့ဝိုင်းဝန်းကာကွယ်စောင့်ရှောက်ပေးနေကြတယ်လို့ရိုဟင်ဂျာတွေကပြောပါတယ်အခုလိုဒီလူငယ်တွေကိုရိုင်းဒီဒုက္ခသည်စခန်းတွေမှာကိုတူခိုတဆောင်ရွက်လှုပ်ရှားနေမှုတွေနဲ့ပတ်သက်လို့ရိုဟင်ဂျာလူငယ်တပ်ပုံစီယာဆာဟက်ဇီယာကို VOA မြန်မာပိုင်းကမက်ဆုမွန်ကနေ Skype ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရအောင်ပါရှင်
ဒီပြီးခဲ့တဲ့မတ်လအစောပိုင်းတုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမီးလောင်မှုအကြီးအကျယ်ဖြစ်ခဲ့တယ်ပေါ့နော်ဒုက္ခသည်လည်း 12,000 နီးပါးလောက်ဒီလိုမီးဘေးဒဏ်တင့်ခဲ့ရတယ်ဆိုတော့ဒီမီးဘေးဒဏ်တင့်တဲ့ဒီဒုက္ခသည်တွေအတွက်ကိုကိုစီရာတို့လူငယ်ရိုဟင်ညာလူငယ်တွေစုပြီးတော့မှလိုက်ပြီးတော့ကူညီပေးနေရရှိတယ်ထောက်ပံ့ပေးနေရရှိတယ်လို့သိရတော့အဲ့ဒီလှုပ်ပေးနေတဲ့အခြေအနေလေးတစ်ချက်ပြောပြပေးပါနောက်ဒုက္ခသည်တွေရောဘာအခက်အခဲတွေနဲ့ကြုံနေရတာတွေကိုတွေ့ခဲ့ရပါလဲရှင
်ဟုတ်ကဲ့ပါဆရာမကဲမှာလူရခွန်ဤသူတို့အင်းတွေအဲဆုံးရှုံးသွားလို့အင်းတွေပြန်ပြီးတော့ဆောက်နေရပါတယ်NGO တွေက IUM boss IUM ရဲ့ BDRCS IFRC ပေါ့သူတို့ကဆောက်ပြနေပါတယ်သူတို့ကရာကြီးတိတ်ပေါ့အာဝါနဲ့ပြီးတော့ပလတ်စတစ်ဟိုတာပူလင်ပေါ့မူကာအဲ့တော့ ਨੇ ရာကြီးတွေဆောက်ပြနေပါတယ်ပြီးတော့သူတို့မှဟိုအာလူတွေကအကုန်သူတို့မှအရင်ကချိခဲ့တဲ့ပစ္စည်းတွေသူအဝိစတွေပါသူတို့ဟိုစာနေကတွေပါအကုန်ပစ္စည်းတွားခဲ့လို့သူကအကုန်လုံးကိုနေပြီးတော့အဆက်ကနေပြင်ပြီးတော့အဲစိုးစောနေရပါတယ်သူတို့အချင်းတွေကအခုဟိုအရင်ကိုစိုးရင်ဘောကောင်းတာမျိုးအရင်ကိုအကဲကဲတွေနဲ့ဂျုံနေရပါသူတို့ကပြီးတော့လူတွေတက်တောင်းနဲ့ကြောက်တောင်းနေပါလို့ရှိပါတယ်ဟိုဒီလိုအင်းသူတို့အင်းတွေပစ်စစ်ကြတာပေါ့
ဟုတ်ကဲ့ရှင်
မြင်းလုံးပေါ့တို့အမကလေးတွေကနေပြီးတော့ပို့ပြီးတော့ခက်ခဲတွေနဲ့ရှင်နေရပါတယ်ကလေးတွေကအဝိစရမရှိဘူးသူကဝိစရကပုံမြင်းလုံးသွားလို့ပြီးတော့ရာတီဦးတို့ကလည်းအရင်ပို့လို့အာရောက်ကြတယ်ပြင်းတဲ့မျိုးအများကြီးပ
ါဟုတ်ကဲ့ဆ
ရာမတာပင်ချုံတွေမျိုးလုံးသွားတယ်ပြီးတော့ဟို second တွေမျိုးလုံးသွားတယ်စေယုံတွေအဲ့တော့ OB ကက်ကက်နေတာပါအဲကျွန်တော်လူငယ်တွေကနေပြီးတော့ကျွန်တော်ဒီမှာကမ်းမှာတခြားအဲ cost bazar တို့ကတခုလုံးမှာနေလူငယ်တွေကအာကျွန်တော်ကိုယ်တိုင်ဟိုစိုက်ပေးပြီးတော့သူများစီကနေပြီးတော့တော့ပေါ်ပြီးတော့ဘီညာကျွန်တော်တို့ယူရိုဟင်ဂျာအာနိုင်ငံမှနေတဲ့ယူဟင်ဂျာအကူတွေပေါ့အကူတွေအမတွေအများကြီးရှိပါတယ်ကျွန်တော်တို့နဲ့အဲကျွန်တော်နဲ့အဲအစ်တွေရှိတဲ့မျိုးဟို Facebook ကနေပြီးတော့ WhatsApp ကနေကျွန်တော်တို့ကိုဆက်သွယ်ပြီးတော့သူတို့စီကနေအကူညီတောင်းပါတယ်ဒီမီလွန်တွားတဲ့ကမ်းမှာရှိတဲ့လူတွေကိုကူညီဖို့အတွက်ပြီးတော့သူတို့ကလည်းစိုက်ပြပါတယ်သူတို့ကရတယ်လို့ပေါ့သူတို့ကကွန်ဆက်ပြီးကျွန်တော်တို့ကအဲ့ဒီရလာတဲ့အဲရလာတဲ့ topping ရဲ့တွေနဲ့ကျွန်တော်တို့ကိုအဝိစတွေပြီးတော့အဲစင်တွေပြီးရင်ပနဲ့တွေပြီးရင်ဟိုအင်းတုံးပစ္စည်းတွေတခြားပစ္စည်းတွေကျွန်တော်ဝယ်ပြီးတော့ကျွန်တော်တို့ရတယ်လို့သူတို့ topping ပေးနေတာပါ
အဲအဲ့တော့အခုဟုတ်ကဲ့အခုလောလောအဲ့လိုမျိုးအခုဒီကိုစီရာတို့ရိုဟင်ညာလူငယ်တွေကဥဆောင်ပြီးတော့မှလိုက်ပြီးတော့ကူညီပေးနေတယ်ပေါ့ဆိုတော့သူတို့အတွက်အခုလိုက်ပြီးကူညီပေးတဲ့အခါမှာအဓိကဘာအခက်အခဲတွေရောရှိပါ့မလဲအဲ
တန်နိုင်တဲ့လူတွေကလည်းနည်းနည်းပဲအများကြီးမဟုတ်ပါဘူးပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားကနေအဲနိုင်ငံခြားကနေ topping ကြီးတွေကောက်တာရှိမှလည်းအဲတခြားလူတွေ topping ရှိရင်လည်း topping မို့အဲนี่แหละไปบ่กูเจอเราอ่ะไอ้ดิตัว top bench นี่งวยดูเล็กกันบ่ตัวอาชิไม่ไปบ่กู
ตัวเราล้อๆเสียบ่ลุบไปบ่โหลอัดแม้โลทินเลยชินตัวเราตัวกูอดิก็อี้บ่บ่เนาะกุนีเกเซยี้ดิอดิก็ตัวเราล้อๆเสียมาบ่อคักแค่สิเลยตัวเราบ่าริลุบไปบ่โลอัดผู้โลอัดตาริสิเลยโหมีนแก่บ่าเลยชินไลกูไปนี่ในเฉยมา
ตัวเราอ่ะอเวสะฤသူတို့စာနေကတွေအကုန်ဆုံးရှုံးသွားတယ်ဆိုတော့သူတို့အဲ့ဒီအဝိစတွေစာနေကတွေအမြင်ဆုံးရဖို့လိုပါတယ
်ဟုတ်ကဲ့ရှင်ကျွန်မနောက်တစ်ခုမေးချင်တဲ့ဟာကအခုဒီဖြစ်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒီအခုနောက်ဆုံးမီးလောင်မှုကဒါကရှို့မီးဖြစ်တယ်ပေါ့နော်ဒီအဖွဲ့အစည်းတစ်ခုကနေပြီးရွေချက်ရှိရှိနဲ့မှရှို့တဲ့မီးတစ်ခုဖြစ်တယ်ဆိုပြီးစုံစမ်းသိရှိရတယ်ဆိုပြီးတော့မှဒီကြေညာချက်တွေထုတ်ပြန်တာရှိတယ်သက်ဆိုင်ရာအာဏာပိုင်တွေကရောကုလသမဂ္ဂအဖွဲ့အစည်းဘက်ကရောဆိုတော့အဲ့လိုမျိုးဒီရှို့မီးတွေဖြစ်တယ်ဒုက္ခတွေထောင်နဲ့တောင်းနဲ့ချီပြီးတော့ဒုက္ခရောက်ကြတာရှိတော့နောက်ဒါမျိုးမဖြစ်အောင်လို့ဆိုပြီးတော့ဒီကို အဇီရာတို့လူငယ်တွေဘက်ကလည်းဒီကမ်ထဲမှာလုံခြုံရေးတွေဝိုင်းပြီးတော့တာဝန်ယူကြဖို့စောင့်ကြည့်ကြဖို့ဆိုပြီးလုပ်နေလို့သိရတယ်ဆိုတော့ဒါမျိုးနောက်ထပ်ဒါမျိုးမတော်တဆပဲဖြစ်ဖြစ်တမင်ရှို့တဲ့မိပဲဖြစ်ဖြစ်ပေါ့နော်ဒုက္ခတွေတွေထိခိုက်မှုမဖြစ်အောင်ဘာတွေကိုစီရာတို့လူငယ်တွေဘက်ကရောလုံခြုံရေးပိုင်းဆိုင်ရာမှာအဝိုင်းပြီးတော့မှအာကူညီဆောင်ရွက်ပေးနေတာတွေစောင့်ကြည့်ပေးနေတာတွေရှိလဲအဲ့ဒါလေးလည်းနည်းနည်းရှင်းပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်လူငယ်တွေကလုံးလျက်တာမျိုးဆိုရင်ကျွန်တော်ကလူတွေကိုရတဲ့လို့ပြောဖြစ်ပါတယ်ဒီလိုမင်းလုံးမင်းလုံးပြီးတော့စုံကျွန်းတော်ရချင်းတွေကရင်ဆိုးလို့ဒီလိုမင်းလုံးကနေမကောင်းတာမျိုးဒီလိုမင်းမင်းမလုံးနောက်တဲ့နောက်နောက်ကျွန်တော်ဒီလိုမင်းမလုံးဒီလိုမင်းရှုလို့မရအောင်ကိုအင်ကိုကိုနေရကိုရတဲ့လို့စုံကျော်ပေးရမယ်ဆိုပြီးကျွန်တော်က awareness လောက်ပါတယ်အဒီမှာလူတွေကကိုခင်းကိုကိုစကင်းကိုကိုကလူတွေကကိုတိုင်းဆုံးချပြီးတော့ဒီလိုမရှိလို့မရအောင်တခြားလူတွေလာပြီးတော့မရှိလို့မရအောင်ဆုံးချပေးနေတဲ့မျိုးရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလို VOO ဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကိုစီရဟုတ
်ဒါကတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်အခုတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်မှာပါဒီလမက်ရှလာအစောပိုင်းတုန်းကဆိုရင်စကိုင်းတိုင်းဒီတာတိုင်းရွာမှာအရက်သား18ဦးနဲ့ရှမ်းပြည်နယ်ပင်လောင်းဒေသကနန်းနှင်းရွာဘက်မှာဆိုရင်အရက်သား30နီးပါးအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပါတယ်စစ်ကောင်စီလက်အောက်မှာအရက်သားတွေကိုပြစ်မှတ်ထားတဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဘာကြောင့်ဆူဆူရွရွာဖြစ်နေပါသလဲဘသူတွေမှာတာဝန်ရှိပါသလဲကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေအထောက်အထားမှတ်တမ်းပြုစုနေသူတွေရဲ့ပြောဆိုချက်တွေကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအရက်သားတွေကိုပြစ်မှတ်ထားပြီးအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့အခြေအနေတွေဟာကြီးခဲ့တဲ့သတင်းပတ်တွေအတင်းမှာဇက်တိုက်လို့ဖြစ်ခဲ့ပါတယ်အထူးသဖြင့်ရှမ်းပြည်နယ်ကနန်းနှင်းကျွေးရွာနဲ့စကိုင်းတိုင်းကတာတိုင်ကျွေးရွာတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုကိစ္စရပ်တွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာအရေးတည်ယူဖော်ပြခြင်းခံခဲ့ရပါတယ်ဒီဒေတာတွေဟာဆိုလို့ရှိရင်စစ်အာဏာသိမ်းမှုကိုအပြင်းထန်ဆန့်ကျင်တဲ့ဒေတာတွေဖြစ်ပါတယ်။ဒါကြောင့်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုနဲ့တရားမျှတမှုရရှိရေးအတွက်ကိုယ်တိုင်မျက်မြင်ကြုံတွေ့ရသူတွေမိသားစုဝင်တွေကတောင်းဆိုကြောင်း NUG လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးကြီးက VOA ကိုပြောပါတယ်။အခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့သက်တည်အထောက်အထားအချက်လက်တွေကိုကောက်ယူစုဆောင်းနေတဲ့အဖွဲ့အစည်းတွေကနေဘာတွေတွေးရှိခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်အစီအစဉ်မှာတင်ပြဖို့ရှိပါတယ်ရှင
်။ဒီနေရာမှာကကျွန်တော်တို့ဒီရွာသားတွေကိုတော့ကျွန်တော်တို့ရဲ့မှတ်တမ်းမှတ်ရမှာတော့တခြား policy ကိုတပ်ဖြတ်မှုဖြစ်တယ်။ဘာဖြစ်လို့ဆိုပြည်ရဲလိုက်တဲ့ကြီးစံလေးတော့ဒီတပ်ဖြတ်လိုက်တဲ့အခြေအနေတွေအလုံးဒီအရက်သားတွေကိုရဲရဲဆက်ဆက်ပေါ့နော်။ကြောင်ရဲ့နေရန်တော့မှာပေါ့နော်။ဒီထုနဲ့ထားရတယ်ပေါ့နော်။ချေမတန်ရဆိုရင်သူတို့ရဲ့ကြောကုန်းတွေမှာကဒီဟိုချီရတွေပေါ့နော်။နောက်ဒီဆေးလေးမိတုထားတဲ့အရာတွေတချို့ရဲ့ခြေလုံးမှာဆိုရင်တော့ဒါရိုက်ချိုးထားတဲ့အရာတွေပေါ့နော်။လက်တွေမှာဆိုရင်ရိုက်ချိုးထားတဲ့အရာတွေကိုကျွန်တော်တို့သိရှိရထားတယ်ပေါ့နော်။အဲ့ဒီဟာအကြောင်းလို့သူတို့တွေကရဲရဲဆက်ဆက်ပေါ့နော်။ဒါနှိမ့်ဆက်ခံရတယ်။ပြီးမှပေါ့နော်။ဒီခေါင်းတွေမှာပေါ့နော်။သူတချို့ဓာတ်တွေကတော့ဒီဟိုဘယ်လိုကောင်းလဲပစားပေါ့ဗောနော်တနာတွေတည်ပြီးမှပြစ်တခံရတဲ့အခြေအနေမျိုးတွေပေါ့နော်ဒီရုပ်လောင်းတွေတွေ့ရတယ်ဗောနော်ဆိုတော့ဒါကတော့ဆရာဝန်တွေဘက်ကဒီ identify လုပ်ထားတဲ့ရလာတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျာဟု
တ်ဒါကတော့နန်းနှင်းကျွေးရဘုံကြီးကျောင်းမှာမက်ရှလာ7ရက်နေ့ကတန်ခါတော်3မအပါဝင်အရက်သား22ဦးအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတာကိုတွေ့ရှိခဲ့ရတဲ့ကီယင်းဒီတိုင်းသားများကာကွယ်ရေးတပ်ဖွဲ့ KNDF ဥက္ကဋ္ဌခွန်ဘီတူးက VOE ကိုပြောသွားတာပါကွန်ဗီတူးရဲ့ပြောကြားချက်ထဲမှာပြစ်ဒဏ်ခံရသူတွေနားမှာတွေ့ရှိရတဲ့ကြီးစံတွေဟာမြန်မာစစ်တပ်တုံးနဲ့ကြီးစံအမျိုးအစားတွေဖြစ်တဲ့အတွက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာစစ်ကောင်စီတပ်တွေရဲ့လက်ချက်ဖြစ်တဲ့ဆိုရဲဆွဆွဲချက်ကိုအတည်ပြုနိုင်တယ်လို့ဆိုပါရယ်။ဒါအပြင်စစ်တပ်ကနန်းနှင်းကျွေးရွာကနေထွက်ခွာသွားပြီးတဲ့နောက်မက်ရှလာ၁၂ရက်နေ့မှာ KNDF နဲ့ဒေသခံပအိုတိုင်းရင်းသား PDF တပ်ဖွဲ့တွေဟာဖုန်ကြီးကျောင်းကိုရောက်ရှိလာပြီးအရက်သားတွေတပ်ဖြတ်ခံထားရတာကို တွေ့ခဲ့ရတယ်လို့ခွန်မီသူကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းနှင်းဖုန်ကြီးကျောင်းမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပေမယ့်အဖွဲ့အချင်းချင်းလုံရက်တာဖြစ်ပြီးတပ်မတော်ကိုဆွဆွဲတာသာဖြစ်တယ်လို့ VOE ကမက်ရှလာဆက်နေရနေကအခုလိုတုံ့ပြန်ခဲ့ပါတယ
်။မက်ရှလာလောက်ကနေမက်ရှလာဇန်ပေါ့နော်ဖေဖော်ဝါရီလလုံလောက်ကနေစပြီးတော့ဒါ PMPP နဲ့ KND ရဲ့ပေါ့ဒီကအဖွဲ့တွေကတော့တမ်းပက်အဖွဲ့တွေကတော့ဘိုးဒေတာပဲမှာပို့ပြကြအဖြတ်မောက်လုံကနေလောက်လာတာတော့ကျွန်တော်တွေ့ရတယ်။နိုင်ငံတော်ရဲ့တေဝန်ပယ်စည်းဖြစ်တဲ့ပို့ပြည်သူစစ်တီဘိုးဒေတာမှာရှိတယ်။ကျွန်တော်ပြည်သူတွေနဲ့ပူးပေါင်းပြီးကြကျွန်တော်တို့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလုံကနေဆောင်ရွက်ခဲ့တာရှိပါတယ်။အဲဒီမှာတော့ပင်လောဆောင်ကြောင်းဒေတာနန်းနေရောပေါ့။အဲဒီမှာအချို့သောပို့ကျွန်တော်တို့ခွဲထွက်အဖွဲ့တွေပေါ့ခွဲထွက်အဖွဲ့နဲ့ KND ရဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်။အဲအဲဒီမှာတော့ကိုယ့်ရဲ့နေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဖြစ်စဉ်တွေရှိခဲ့တဲ့နေရာမှာတော့ကမ္ဘောနီးယားကတော့ကျွန်တော်တို့တရားနယ်လုံခြုံရေးဆောင်ရွက်နေရတော့ဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့တော့လည်းရှိပါတယ်ကြ။အဲဒီမှာကျွန်တော်တို့တည်ဆုံမှုတွေတော့ခုလည်းရှိတယ်ဆိုတာကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့ကမ္ဘောကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ
်။အခုလိုဗိုလ်ချုပ်စော်မင်းထွန်းတုံ့ပြန်ချက်နဲ့ပတ်သက်လို့ KNDF ဥက္ကဋ္ဌခွန်ဘီဒူးရဲ့အမြင်ကတော့
ဗိုလ်ချုပ်စော်မင်းထွန်းကဟိုအမျိုးမျိုးပြောနေတယ်ပေါ့နော်။စော်မဲလုံးကဟိုတခုနဲ့တခုပြောတဲ့ဟာတွေကမကက်ညီဘူး။နောက်ဒီလိန်တဲ့ဟာကတဘူးတဘူးပေါ့နော်ပေါ်နေတဲ့အနေအထားမျိုးပဲပေါ်လွင်နေပေါ့နော်သူတို့ပထမဆုံးကတော့ဒါသူတို့တလိုက်တယ်လို့ပြောပြီးမှနောက်တခုမှပေါ့နော်အင်တာဗျူးတခုမှကျတော့ဒါ KNDF ကနေမှတတယ်ဆိုတဲ့ဟာမျိုးပြောတယ်ပေါ့နော်နောက်တခုကတော့အချင်းချင်းတပ်ဖြတ်ကြတယ်ဆိုတဲ့ဟာမျိုးတွေအမျိုးမျိုးပြောနေတဲ့ပုံမှာကတော့ဒါအင်မတန်မှဒီဟိုဘယ်လိုကုန်လဲအချက်လက်ပုံမှာပြောတာမျိုးမဟုတ်ပဲနဲ့ဒီလိန်လေပြောဖို့ကြိုးစားတယ်ပေါ့နော်အမျိုးဖြစ်နေတယ်ပေါ့နော်ဒီကိစ္စမှာကတော့စစ်ကောင်စီဘက်ကတော့လုံလုံလည်လည်တာဝန်ရှိတယ်လို့ကျွန်တော်တို့သိရှိထားတယ်ပေါ့နော်စစ်ကောင်စီဘက်ကတမတတ်ရင်ပေါ့နော်ဒါဒီသူတို့ကြံခဲ့တဲ့ဒီအုပ်ထုပ်တွေပေါ့နော်ကြံခဲ့တဲ့အင်ဂျီတွေအနေထားကိုကြည့်ရင်တော့ဒါစစ်ကောင်စီဘက်ကon the geo the ဝင်ရောက်လာပြီးမှတတ်ဖြတ်တယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုကတော့ဒီလိုတတ်ဖြတ်မှုကိုကျွန်တော်တို့ကလုပ်စားအကြောင်းမရှိဘူးပေါ့နော်မဖြစ်လို့ဆိုတော့ကျွန်တော်တို့တေရွာဖဲသားတွေဖြစ်တယ်ပေါ့နော်ဒီ GN နဲ့ပို့ဦးတွေကတူတူပဲအရှင်သွဲနေထိုင်တဲ့လူတွေဖြစ်တယ်ပေါ့နော
်စစ်ကောင်စီရဲ့ Telegram အကောင့်ဒီမှာလဲနန်းနှင်းကျွေးရမှာအစုလိုက်ပြုံလိုက်တတ်ဖြတ်ထားတဲ့ဓာတ်ပုံတွေကို KNDF နဲ့အခြားဒေသခံအဖွဲ့အစည်းတွေမထုတ်ပြန်ခင်အစောဆုံးတင်ထားခဲ့တာကိုတွေ့မြင်ခဲ့ကြရတာပါဒီမတိုင်ခင်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်မှာနန်းနှင်းရွာအနီးနယ်မြေတဝိုက်စစ်တပ်ဟာ KNDF နဲ့မဟာမိတ်ဒေသခံပအိုးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါအထူးသဖြင့်ဘုံကြီးကျောင်းမှာခိုးလုံနေတဲ့အရက်သားတွေကိုစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်သူတို့ဘက်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့စစ်တပ်နဲ့တိုက်ပွဲတွေဖြစ်ခဲ့ရတာလို့ခွန်ဘီဒူးကဆိုပါတယ်။ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအခုလိုအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပအိုးအမျိုးသားများအဖွဲ့ PNO ဦးဆောင်ပြီးတောင်ကြီးမြို့မှာမတ်လ15ရက်နေ့ကဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုဟာ KNDF နဲ့ဒေသခံ PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုရက်ဆွဆွဲချက်တွေနဲ့ပတ်သက်လို့ခွန်ဘီဒူးကအခုလိုတုံ့ပြန်ပါတယ်။ဆို
တော့ဒီနေ့ဒီချိန်မှာတော့ဒီအာဏာရှင်လက်ထက်မှာတော့ဘယ်သူမှဆန္ဒပြခွင့်မရတဲ့ချိန်မျိုးမှာဒီဟိုအဖွဲ့အစည်းတွေနဲ့တူပေါ့နော်ဟိုပြည်သူစုနဲ့တူဆန္ဒပြခွင့်ရတာကအံ့ဩစရာဖြစ်တယ်။နောက်ဒီအထောက်အထားမပါဘဲနဲ့ပေါ့နော်ဆွဆွဲချက်တွေပါတဲ့အရာတွေကိုပဲပေါ့နော်ဒီရဲမှာကြွေးကြော်မှုတွေကိုတွေ့ရတယ်ပေါ့နော်။ကျွန်တော်တို့ဘက်မှာကတော့ဒီရဲမှုခင်းရဲထောက်ထားတွေရောဆရာဝန်ရဲထောက်ထားတွေရောနောက်ဒီကြေးရွာဘက်မှာပေါ့နော်ကျွန်တော်တို့ဝင်ရောက်ရှင်နေတဲ့ချိန်မှာတွေ့ရှိထားတဲ့အလောင်းတွေအလုံးပေါ့နော်ကျွန်တော်တို့ဗီဒီယိုမှတ်တမ်းတွေရှိတယ်ကြေးရွာကိုပုံကျဲတာကလည်းစစ်ကောင်စီဖြစ်ပုံကအဲ့ဒီဗီဒီယိုမှတ်တမ်းတွေအလုံးလည်းရှိတယ်ပေါ့နော်ပြီးရင်တော့အဲ့ဒီမှာစစ်ကောင်စီတွေဘက်ကပေါ့နော်ကျွန်တော်တို့ရဲ့ဂျာမှာတက်ွက်ဖြစ်ပြီးမှကြံခဲ့တဲ့ဒီသူတို့ရဲ့ဘက်တစိတ်တွေသူတို့ရဲ့ဒီအုပ်ထုပ်တွေကိုကနေပြီးမှပေါ့နော်ဒါကျွန်တော်တို့တက်တည်အများကြီးပေါ်ထုတ်နိုင်တယ်အလောင်းပေါ်မှာပေါ့နော်အလောင်းကူပေါ်မှာရောက်နေတဲ့ကြီးဆန်းလေးမျိုးစားလေးဖြစ်တဲ့ဒီစစ်ကောင်စီရဲ့ကပတ်ဆပေါ့နော်ကပတ်ဆကြီးဆန်းအခွန်လေးပေါ့နော်အလောင်းလို့ပေးမှကြပြီးမှကြီးဆန်းလေးကတော့ကိုထဲမှာပေါ့နော်ကြံခဲ့တဲ့ဟာတွေလည်းကျွန်တော်ပေါ်ထုတ်သိရှိနိုင်ခဲ့ပြီးသားဖြစ်ပါတယ်အဲ့တော့ဒီဟာတွေအလုံးကကျွန်တော်တို့မှာခိုင်လုံတဲ့ထောက်တာရှိရဲဒီထက်ပိုပေါ့နော်စုံစမ်းစစ်ဆေးနိုင်ဖို့အတွက်လည်းကျွန်တော်တို့အချိန်မီးပေါ့နော်ချပြနိုင်ပါတယ်ခင်ဗ
ျဒီနေ့မက်လာအစောပိုင်းမှာစကိုင်းတိုင်းဒေသကြီးဘက်စကိုင်းနဲ့မြင်းမူမြို့နယ်တွေဘက်မှလည်းအရက်သားတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေရှိခဲ့ပြီးအထူးသဖြင့်မက်လာတရက်နေ့ကစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်စီးနင်းခဲ့တဲ့တာတိုင်ကျေးရွာမှာ
အရက်သား18ဦးရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့ဓာတ်ပုံတွေကိုဆိုရှယ်မီဒီယာသတင်းတွေမှာမြင်တွေ့ခဲ့ကြရပါတယ်။အဲ့ဒီတဲမှာစစ်ကောင်စီတပ်တွေတစကံဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အမျိုးသမီး3ဦးဟာတပ်ဖြတ်ခြင်းမခံရခင်မှာမတရားပြုကျင့်ခံခဲ့ရတဲ့အနေအထားတွေ့မြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေက VOE ကိုပြောပါရယ်။အဲ့ဒီတဲကအသက်43နှစ်အရွယ်မဆွေဆွေဦးရဲ့ခင်ပွန်းဖြစ်သူကိုမောင်စောကသူ့အမျိုးသမီးရုပ်အလောင်းကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အခြေအနေကို VOE ကိုခုလိုပြောပါရယ်
။ကျွန်တော်မျက်စိနဲ့မြင်ရတာသူ့ရဲ့အတွင်းပေါ်လေးတွေသူ့ပေါ်လေးတွေပြည့်ကြဟာလေးတွေပေါ့နော်။သူ့ပေါ်လေးတွေပြုတ်တယ်ဒီလက်နဲ့ကုတ်တဲ့ဟာလေးတွေပြည့်တယ်ဗျာဒီပါလေ။ကျွန်တော်မြို့သမီးရဲ့လို့ရင်မှာပေါ့ဗျာမချက်တမ်းပြောရရင်တော့လို့ရင်မှာလည်းလက်ကုပ်ရာတွေပြည့်တယ်ဗျာလက်ကုပ်ရာပြည့်တော့ဒီအောက်မှာလည်းသစ်ခမင်းမှာကြီးရတယ်ကျွန်တော်တို့တုံ့ရီကိုွာတယ်ဗျာဒီကျွန်တော်မြို့သမီးကိုအဲ့လိုတဲ့ဒီကျွန်တော်အနေနဲ့ဘယ်လိုမှဟိုအကျဉ်းအောင်ဖြစ်နေတယ်ဗျာလို့မှအစီအစဉ်ရမကြည့်နိုင်လို့မှာအခုလေးစစ်စင်းရကျွန်တော်ကျွန်တော်မင်းမလည်းဆုံးတော့ကျွန်တော်တော့တာလည်းမိနေအလိုလေးထမ်းသွားမယ်ကျွန်တော်တို့စဉ်းစားနေကျွန်တော်တို့လောရတာကလည်းဒီငါးဖန်းလုံးကဒီခဏလေးမှနေစားရတယ်တောင်းလို့ရတယ်မတော်တော့လေးနေဆဲဘာပေါ့လို့ပဲလေးကျမှ၃လေးတောင်းလောက်ရတာဗျာတာတိကြီးနဲ့ဒီစစ်စလာကျွန်တော်အလားလေးပြည့်တယ်ကျွန်တော်ဒီအဲ့လိုလည်းမရဘူးစားရမှာဖြစ်နေ
ကျင်းရသူသားသမီးတို့လည်းလက်ရှိဘေးလွတ်ရာတောတောင်တွေထဲမှာပုံအောင်နေကြရစေဖြစ်တယ်လို့ကိုမောင်စောကပြောပါတယ်။အရက်သားတွေတက်ဖြတ်ခံရတဲ့ကိစ္စရက်တွေတိုင်းမှာစစ်ကောင်စီဘက်ကတုံ့ပြန်လေးရှိတာကနှစ်ဖက်ထိတ်တိုက်တွေ့ပြီးတိုက်ပွဲတွေဖြစ်တဲ့အတွက်တံပြန်နှိမ်နင်းတာဖြစ်တယ်လို့ပြောဆိုထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီဘက်က9ဦးထက်ပိုပြီးအရက်သားတွေကိုအစုလိုက်ပြုံလိုက်တက်ဖြတ်မှုတွေဟာ64ချိန်ထက်မနည်းရှိခဲ့ကြောင်းNUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOE ကိုပြောပါတယ
်ပထမဦးဆုံးကတော့အကြမ်းဖက်စစ်ကောင်စီကရည်ရွယ်ချက်အမျိုးမျိုးတော့ရှိနိုင်ပါတယ်ပထမဦးဆုံးကတော့အခုလိုမျိုးနှစ်နှစ်ကျော်တဲ့အထိလက်နက်ဆွဲကင်ပြီးတော့တိုက်ပွဲဝင်နေတဲ့သူတွေနှီးမျိုးစုံနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေကိုမင်းတို့ကငါတို့အသေးတက်မယ်ဆိုတဲ့ဒါမှမဟုတ်ရှင်ဒီတွေ့သည်မလို့အကုန်လုံးကိုချေမုန်းမယ်ဆိုတဲ့အတန်ထုတ်လိုက်တာဖြစ်ပါတယ်အဲ့
တော့ NUG ကိုရိုင်းကလည်းဒီလိုဆိုးရွားလာတဲ့အခြေအနေတွေကိုကိုရိုင်းတွေ့ကြုံခဲ့ရတဲ့လူတွေအသက်မသေးပဲလွတ်မြောက်လာတဲ့သူတွေနဲ့ဟိုမေးမြန်းထားတာတွေလည်းရှိတဲ့အခါကျတော့ဒီလိုသူတို့ဖြစ်ခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီတရားမျှတမှုဆိုရင်မျှော်လင့်ချက်ပေါ့နော်သူတို့ဘက်ကမျှော်လင့်ချက်တွေရောဘယ်လိုတွေ့ရလဲဘယ်လောက်ထိရဖို့ရှိမလဲရှင
်ဟိုကြုံတွေ့တဲ့သူတွေတွေ့ဆုံနိုင်ကျွန်တော်တို့မှာတဲ့င်းချက်လက်တွေရရှိတာကျွန်တော်တို့အကျိုးတစ်ခုပါနောက်တစ်ခုကကျွန်တော်တို့ဘာတွေ့ရလဲဆိုတော့မြန်မာပြည်သူတွေအထူးဖြင့်ခုနလိုရွာမီးရှုခံမိသားစုတွေတည်ထုံသွားလို့အချမ်းဖက်စစ်ကောင်စီကမျှော်မှန်းထားသလိုစိတ်သက်တည်ရင်းရိုက်သွားမလားဆိုတာလုံးဝမရှိပါသူတို့တွေရဲ့ပြောကြားတဲ့ချက်ကကျွန်တော်တို့အတွက်ပိုတော်အားရှိတယ်ဘာလဲဆိုတော့သူတို့ဒီလိုမျိုးဖိနှိပ်လေးလေးပုံမှုပြီးတော့တွန်းလှန်လေးလေးဖြစ်တယ်ဆိုရဲအညာသူအညာသားတွေရဲ့ရေးရတောက်စကားတွေတိုင်းရင်သူတိုင်းရင်သားတွေရဲ့ကြောကြတဲ့အချက်တွေကသူတို့ရဲ့စိတ်သက်ပိုင်းဆိုင်ရာကိုဖော်ပြနေသလိုအချမ်းဖက်စစ်ကောင်စီကငါတို့အကြောက်တရားနဲ့ချင်းချောက်ပြီးအုပ်ချုပ်ရင်ကြောက်သွားမယ်ဆိုတဲ့တွက်ကိန်းကမှားရွံ့နေဆိုတာပြပါတယ်ခင်ဗျအဲ့တော့အချမ်းဖက်စစ်ကောင်စီကဘလောက်ထိအကြောက်တရားနဲ့ချင်းချုပ်ကိုစူးစမ်းပြည်သူတွေကတော့ခုနလိုချစ်တဲ့ကိစ္စတွေကိုပြန်လဲတွန်းလှန်ဖို့စိတ်သက်အခုချိန်ထိဆက်လက်ရှိနေတော့ပါပဲဒါပေမဲ့ညှော်လင့်ချက်ကပါလေအရေးတကြီးညှော်လင့်ချက်ကတော့အခုလိုမျိုးရရဆက်ဆက်လူခွေရင်မကဘူးရာဇဝမှုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအ мян ဆုံးရက်ဆိုင်ပေးဖို့ဆိုတဲ့ immediate action ပေါ့နော်အဲ့ဒါကိုတောင်းပါလေအခုကာလမှာတရားမျှတမှုထော်ဆောင်နိုင်မှုတွေအခက်အခဲရှိတာသူတို့သိရဲ့ဒါပေမဲ့တစ်ချိန်ချိန်မှာအယိုးတုံတဲ့အချိန်မှာအမှန်တရားထော်ဆောင်ပေးဖို့အတွက်သူတို့ကအရန်လိုအပ်ပါတယ်။နောက်ပိုင်းဓာရီမဖြစ်ဖို့အတွက်အချမ်းဖက်စစ်ကောင်စီဆိုတဲ့ institution တစ်ခုကမြန်မာနိုင်ငံမှာမရှိဖို့အတွက်ပြည်သူတွေကိုကာကွယ်ပေးတဲ့စစ်တပ်ပဲလို့ရှင်နေ။ပြည်သူတွေကိုတတ်ဖြတ်နေတဲ့စစ်တပ်မလို့ရှင်ဘူး။ဒါကိုအနာဂတ်မှာအပ်တန်ပေးပါဆိုတဲ့မျှော်လင့်ချက်တွေတွေ့ရပါတယ်ခင
်ဗျ။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နီယာ
ဒါကတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်ဗီဒီယိုအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီဒီယိုမြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဒီနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးကိုကာကွယ်ပေးရေးလှုပ်ဆောင်ဖို့မြန်မာအမျိုးသမီးရေးလှုပ်ရှားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုခဲ့ကြသလိုစစ်ရာဇဝတ်မှုတွေကျူးလွန်မှုအတွက်လည်းစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့တိုက်တွန်းခဲ့ကြပါရယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရယ်ရှင်
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူများကတိုက်တွန်းတောင်းဆိုလိုက်တဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုခုံရုံးတင်အရေးယူဖို့ကုလလုံခြုံရေးကောင်စီကိုတိုက်တွန်းဆိုတဲ့သတင်းတစ်ပုဒ်ကိုမတ်လ23ရက်နေ့ VOA သတင်းမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂဆိုင်ရာနော်ဝေးနိုင်ငံကိုယ်စားလှယ်ရုံးကကမ္ဘာကထပြုစီစဉ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကအခုလိုပြောဆိုတိုက်တွန်းခဲ့တာဖြစ်ပါတယ်မြန်မာစစ်ကောင်စီဟာအမျိုးသမီးတွေအပါအဝင်မြန်မာလူထုပေါ်စစ်ရာဇမှုတွေကျူးလွန်နေပြီးဒါကိုနိုင်ငံတကာအနေနဲ့မျက်ကွယ်ပြုမထားဖို့မြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ကြေညာပေးဖို့နဲ့သူတို့ကျူးလွန်တဲ့စစ်ရာဇမှုတွေလူသားတို့ပေါ်ကျူးလွန်တဲ့ယာစုမှုတွေအတွက်မြန်မာစစ်ကောင်စီကိုနိုင်ငံတကာယာစုခုံရုံးကိုတင်ဖို့လဲမြန်မာအမျိုးသမီးရေးလှုပ်ရှားသူတွေကလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာတက်ရောက်ရှင်းလင်းခဲ့သူတဦးဖြစ်တဲ့မြန်မာအမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါ်မေစပယ်ပြူကကြားမှဒန်းသူရှိရေးအောင်မြင်ဖို့ဆိုရင်စစ်ဝါဒအဆုံးသတ်ရပါမယ်။ဒီစစ်တပ်ကပြစ်ဒဏ်ကင်းလွန်ခွင့်ရနေတာတွေအဆုံးသတ်ရမယ်လို့ကျမတို့မြန်မာအမျိုးသမီးတွေကယုံကြည်ပါတယ်။ဒီစစ်တပ်မှာအာဏာလက်ကမ်းရှိနေသရွေ့တော့အမျိုးသမီးအခွင့်အရေးနဲ့ကြားမှဒန်းတူမှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးလို့ကျမတို့တည်ထားပါတယ်လို့ပြောကြားခဲ့ပါတယ်
။ CSW လို့ခေါ်တဲ့ Commission on the Status of Women အမျိုးသမီးအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ2023ခုနှစ်မတ်လ6ရက်နေ့ကနေ18ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။အဲ့ဒီ CSW ညီလာခံနဲ့ဆက်ဆက်အစည်းအဝေးတွေကိုမြန်မာအမျိုးသမီးအခွင့်အရေးတက်ကြလှုပ်ရှားသူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီနှစ် CSW ညီလာခံရဲ့ဆောင်ပုဒ်ကတော့ဤပညာကိုအသုံးချပြီးကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးဖြစ်ကြောင်းသိရပါတယ်။ကျောင်းမှတန်းတူညီမျှရေးနဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်ရေးလို့ကုလသမဂ္ဂကဆိုပေမဲ့ဤပညာတိုးတက်မှုဟာနှစ်ဖက်သွားလို့ဖြစ်နေပါတယ်။ကိုဗစ်ကာလနဲ့စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းတော်လှန်ရေးကာလမှာတိုးတက်လာတဲ့ဤပညာနဲ့ Digital Platform ကိုထိထိရောက်ရောက်အသုံးချနိုင်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဤပညာနဲ့ Digital Platform ကိုအသုံးချပြီးတော်လှန်ရေးကိုပုံဖြတ်တာတွေတော်လှန်ရေးတွေအချက်အလက်တွေကို Social Media နဲ့ Smartphone တွေကနေရယူပြီးဖော်ထုတ်ဖန်ဆီးတာတွေရှိသလို Online ကနေတစ်ဆင့်အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတိုက်ခတ်မှုတွေလှုပ်ဆောင်တာတွေကိုလည်းကြုံတွေ့နေရပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာချိန်မှာဒီမိုကရေစီလိုလားတဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေအပေါ်လူမှုကွန်ရက်စာမျက်နှာတွေကနေစနစ်တကျစော်ကားပြောဆိုမှုတွေကိုဖော်ထုတ်ထားတဲ့မြန်မာ witness အဖွဲ့ရဲ့စစ်တမ်းကို BBC သတင်းဌာနကရရှိထားတဲ့အကြောင်း2023 January 28 ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီနေ့ BBC သတင်းမှာပဲတည့်ရက်ထဲတင်ကို chat box ကနေ message အဆောင်906လောက်ဝင်နေတချို့ပြောဆိုချက်တွေဆိုရင်ကျွန်မရဲ့အသက်အန္တရာယ်အထိပါချိန်ကြောက်တာဒီနိုင်ငံရေးစကားတွေဆက်ပြောနေမယ်ဆိုရင်မင်းကိုတတ်ပစ်မယ်။တနေ့တနေ့တပ်ပိုင်မီဒီယာတွေစစ်တပ်လော်ဘီတွေကနေပြီး chat box ထဲကိုပို့တဲ့စာတွေကမနှဲဘူး။ကျမနဲ့အိတ်ချင်တယ်တို့ကျမကိုဖျက်ဆီးပစ်လိုက်မယ်တို့တတ်ပစ်လိုက်မယ်တို့ကလားမင်းမတို့ကလားမယားတို့ဆိုပြီးဆိုးဆိုးရွားရွားစုံနေတာပဲပို့ကြတယ်လို့အသက်28နှစ်အရွယ် NUG ရဲ့အမျိုးသမီး လူငယ်နဲ့ကလေးသင်ငယ်ရေးရာဒုတိယဝန်ကြီးမအီတင်စာမောင်ကပြောတဲ့အကြောင်းဖော်ပြထားပါတယ်
။ခုလက်တော်ကြုံတွေ့ခဲ့ရတဲ့သခိုင်းမြို့နယ်ကတာတိုင်ရွာအဖြစ်ပြက်ကိုအေယော်ရီသတင်းဌာနကအာနာသိစတက်မရင်းချက်လူသက်နေသည်ဆိုတဲ့ခေါင်းစဉ်နဲ့စောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းမမှာထုတ်ပြောဖို့မဝင်ရဲလောက်အောင်ကိုရုပ်ပြက်ဆင်းပြက်ဖြစ်နေသလိုတေဆုံးသူအမျိုးသမီးတဦးရဲ့မိမကိုထဲမှာဆိုရင်စက်တော်နီဦးထိုးထည်တာကိုပါမြင်တွေ့ခဲ့ရတယ်လို့စစ်တပ်ကညှဉ်းပန်းနှိပ်စက်တပ်ဖြတ်တာကိုခံခဲ့ရတဲ့တာတိုင်ရွာကအမျိုးသမီး၃ယောက်အကြောင်းကိုဖော်ပြထားပါတယ်CSW ညီလာခံကို WACM လို့ခေါ်တဲ့ Women Advocacy Coalition မြန်မာအဖွဲ့ကိုစားပြုတယောက်ခဲ့သူတဦးဖြစ်တဲ့ဒေါခင်လေးကသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
CSW ရဲ့ side event မှာနီးပညာထူးတက်မှုကြောင့်မြမနွေဦးတော်လန်ကြီးဟာအချိန်ဟုန်နဲ့ချီတက်နိုင်ခဲ့တာကိုလည်းမျှဝေပေးခဲ့ပါတယ်။အခြားနိုင်ငံကကိုယ်စားလှယ်တွေက AI လို့ခေါ်တဲ့ Artificial Intelligence အကြောင်းကိုဆွေးနွေးနေကြချိန်မှာကျမတို့ကတော့မြမနိုင်ငံမှာ TSM meeting မရတာ၊ Internet ဖြတ်တောက်ခံရတာ၊ data အချို့ကလူငယ်တွေဟာသူတို့ဒေတာကလူခွင့်ရေးချိုးဖောက်မှုတွေကိုကဘာကြီးကိုသိရှိအောင်ပြောပြနိုင်ဖို့အတွက်အင်တာနက်ရှိတဲ့နေရာကိုခက်ခက်ခဲခဲသွားလာရတာတွေကိုမျှဝေရတာတော့ဝမ်းနည်းစရာကောင်းလာပါတယ်။ကုလသမဂ္ဂရဲ့မြမအရေးဆောင်ရွက်မှုတွေဟာလုံးဝအားရစရာမရှိပါဘူး။ထို့အတူပဲနိုင်ငံတကာစာမျက်နှာမှာမြမအရေးဟာမေ့ပျောက်လူနီးပါးဖြစ်နေပါတယ်။မြမနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအမျိုးသမီးနဲ့အမျိုးသမီးငယ်တွေအပေါ်မှာရက်စက်မှုတွေအကြမ်းဖက်မှုတွေကိုနိုင်ငံတကာကပုံမသိရှိပြီးထိရောက်တဲ့အရေးယူမှုတွေဆောင်ရွက်နိုင်အောင်အတွက်ကုလသမဂ္ဂ platform ကိုအသုံးပြုပြီးတင်ပြနိုင်ခဲ့ပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီး483ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကတတ်ဖြတ်ခဲ့တယ်။အမျိုးသမီး3125ဦးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတယ်။အမျိုးသမီး122ဦးကိုစစ်ကောင်စီတပ်တွေကမရင်ကျင့်တတ်ဖြတ်မှုတွေအပါအဝင်လိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေလုပ်ခဲ့တယ်လို့NUG ရဲ့လူခွင့်ရေးဝန်ကြီးဌာနအချက်လက်တွေကိုကိုးကားပြီး ARD ဆောင်းပါးမှာဖော်ပြထားပါတယ်။ဒါကြောင့်လဲဒီလိုစစ်ရာဇဝမှုတွေအတွက်စစ်ကောင်စီကိုခုံရုံးတင်အရေးယူဖို့နဲ့မြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးတွေကာကွယ်နိုင်ဖို့ကြားမတန်းတူညီမျှမှုရဖို့ဆိုရင်မြန်မာနိုင်ငံမှာစစ်ဝါဒကိုအဆုံးသတ်ရမယ်လို့မြန်မာအမျိုးသမီးတွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုခဲ့ကြကြောင်းပါခင်ဗျာ။
ကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းကျအစီအစဉ်ကိုတင်ဆက်မှာပါ2022ခုနှစ်ဧပြီလကနေနိုဝင်ဘာလအတွင်းမြန်မာတရုတ်ကုန်သွယ်ရေးစခန်း5ခုနဲ့3ခုမှာကုန်သွယ်မှုအနည်းငယ်မြင့်တက်ခဲ့ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျမှတ်စုအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
2022ခုနှစ်ဧပြီလကနေနိုဝင်ဘာလအထိမြန်မာတရုတ်နယ်စပ်စခန်းတွေကကုန်သွယ်ရေးကိန်းဂဏန်းတွေကိုကာလတူနှိုင်းယှဉ်ကြည့်ရင်စခန်း5ခုတွေက3ခုမှသာအနည်းငယ်မြင့်တက်ခဲ့ပါတယ်။ရှမ်းပြည်နယ်ကချင်းရွှေဟော၊ကချင်ပြည်နယ်ကလွယ်ကျန်တဲ့ကံပိုက်တီစခန်းတွေမှာကုန်သွယ်မှုမြင့်တက်ခဲ့ပါတယ်။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာဒုတိယအကြီးဆုံးဖြစ်တဲ့ချင်းရွှေဟော်မှာအမေရိကန်ဒေါ်လာ22တန်းကျော်မြင့်တက်ခဲ့ပါတယ်။လွယ်ကျန်မှာအမေရိကန်ဒေါ်လာ12တန်းကျော်နဲ့ကမ်ပိုက်ဒီမှာအမေရိကန်ဒေါ်လာ30နီးပါးမြင့်တက်ခဲ့တာပါဒါပေမဲ့မူဆယ်စခန်းမှာအမေရိကန်ဒေါ်လာ320ကျော်ကုန်သွယ်မှုလျော့ချခဲ့ပါတယ်ကျိုင်းတုံစခန်းမှာတော့အမေရိကန်ဒေါ်လာ8တန်းနီးပါးလျော့နေခဲ့တာပါလက်သက်စခန်း5ခုလိုရဲ့ကုန်သွယ်မှုကိုကာလတူနှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ289တန်းကျော်လျော့ချခဲ့ပါတယ်စစ်ကောင်စီကထုတ်ပြန်ချက်တွေအရအခုဘဏ္ဍာနှင့်ရှစ်လတာအတွင်းမြန်မာတရုတ်ကုန်သွယ်ရေးမှာပင်လယ်ရေကြောင်းကနေအများဆုံးကုန်သွယ်ခဲ့ပါတယ်။ရှစ်လအတွင်းပင်လယ်ရေကြောင်းကုန်သွယ်မှုတန်ဖိုးကတော့အမေရိကန်ဒေါ်လာ 4.4 ဘီလီယံကျော်အထိရှိခဲ့ပါတယ်။ဒါဟာစုစုပေါင်းကုန်သွယ်မှုရဲ့87ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။လက်ဆက်ကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိခဲ့တာပါ။ဒါဟာစုစုပေါင်းကုန်သွယ်မှုရဲ့29ရာခိုင်နှုန်းကျော်ပဲရှိတာပါ။ စစ်ကောင်စီရဲ့ကိန်းဂဏန်းတွေအရအခုပန္နာနှစ်၈လအတွင်းမှာမြန်မာနဲ့အိန္ဒိယနိုင်ငံတွေကြားနှိုင်းယှဉ်ရင်တရုတ်ထိုင်းနိုင်ငံတွေနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်၈လအတွင်းမြန်မာနဲ့အိန္ဒိယနိုင်ငံတွေအကြားကုန်သွယ်မှုကအမေရိကန်ဒေါ်လာ၁၁ဘီလီယံကျော်ရှိခဲ့ပါတယ်တရုတ်နိုင်ငံနဲ့အမေရိကန်ဒေါ်လာ၆ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒီပမာဏဟာစုစုပေါင်းကုန်သွယ်မှုတန်ဖိုးရဲ့56ရာခိုင်နှုန်းလေးပါရှိခဲ့ပါတယ်ထိုင်းနိုင်ငံနဲ့တော့အမေရိကန်ဒေါ်လာ၄ဘီလီယံလေးပါကုန်သွယ်ခဲ့ပါတယ်စုစုပေါင်းကုန်သွယ်မှုရဲ့35ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့တတိယအများဆုံးဖြစ်ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်860ကျော်ရှိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တော့အမေရိကန်ဒေါ်လာ114တန်းနီးပါးပဲရှိခဲ့ပါတယ်။လာအိုနိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ5400ကျော်ပဲရှိခဲ့ပါတယ်။
ဒါကတော့ ISP မြန်မာရဲ့ညင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်။အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမတ်အေးတန်တာကျော်ကတင်ဆက်မှာပ
ါ။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်။ကျွန်တော်ရဲ့စာလေးကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေဖော်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အရင်လဲဝမ်းသာမိပါတယ်။ VOE ဖွဲ့သားတွေအားလုံးလည်းနေကောင်းကျန်းမာပြီးတော့လူရင်းဆန္ဒပြေဝါကြပါစေခင်ဗျာ။အစဉ်မြဲအားပေးနေပါတယ်ဆိုပြီးတော့ sorry အမြဲတမ်းရေးတတ်တဲ့ခိတမလေးရှားကသောရရှင်ပြောင်းနေတာကနေပြောအခုစာပြန်ရေးလာတာတွေ့ရလို့ဝမ်းသာပါတယ်ရှင
်။မင်္ဂလာပါ VOE အကြောင်းမျိုးမျိုးကြောင့်လအနေငယ်ဖန်းစီချုံအောင်ခံရရပြီမဲ့ပြန်ထွက်လာတဲ့ဤကစပြီးတော့ VOE ရဲ့ထုတ်လွှင့်မှုတွေကိုပြန်လည်နားထောင်အောင်လို့အရင်ပဲဝမ်းသာမိပါတယ်။အရင်ကလည်း VOE ရဲ့မြန်မာပြည်မှပြည်စာစီစဉ်တွေကိုစာရေးရေးပို့ပေးခဲ့ဘူးပါတယ်။ VOE ဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကိုလည်းအရင်ကလွမ်းမိပါတယ်။နေကောင်းကျမ်းမာကြရလားခင်ဗျာ။ဒီတစ်ပတ်တော့ဒီလောက်ပါပဲ။ VOE အဖွဲ့သားတွေအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ဟုတ်ကဲ့ပါ။ဖန်းစီချုံအောင်မှုကနေပြန်ပြီးတော့လွတ်မြောက်လာတယ်ဆိုလို့အထူးဝမ်းသာရပါတယ်နော်။အလောအစဉ်ပြေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကဖော်ပြပေးနေပါတယ်နော်ကျွန်တော်တို့ VOE ကထုတ်လွှင့်တဲ့အစီအစဉ်တွေကိုအမြဲနားထောင်ပြီးတော့အမြဲတမ်းစာပြန်ရေးပြီးတော့ဆွေးနွေးလာတဲ့တကုံမျိုးတကအငယ်ဦးလာထွန်းကတော့အခုတခါစင်ကိုအစိုးရမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြောစကားတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုစာရေးပြောလာပါတယ်
။စင်ကာပူနိုင်ငံသား၏ဝန်ကြီးဌာနထုတ်လုပ်မှုကွင်းဆက်ကော်မတီရဲ့ February 18ရက်နေ့အစည်းအဝေးမှာမစ္စတာ Vivian Balakrishnan ကအလုံသမားပါတီကလွတ်တော်အမတ် Sylvia Lim မြင့်မင်းကွန်းကိုဖြည့်ချရင်ပြောခဲ့တာကိုမှတ်မှတ်သားသားဖြစ်မိပါတယ်။အမျိုးသားပြန်လည်တင်းမြတ်ရေးနိုင်ငံပြန်လည်တည်ဆောက်ရေးအမျိုးသားအမတ်လက္ခဏာချမှတ်ရေးလူနည်းစုကာကွယ်ရေးစီးပွားရေးနဲ့ပြည်သူလူထုရဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေဆောင်ရွက်ပေးနိုင်တဲ့လမ်းကိုအာဏာသိမ်းခြင်းအပြင်ပေါက်မသွားနိုင်ပဲလက်ရှိလမ်းဟာလမ်းဆုံးလမ်းသိပ်ဖြစ်တယ်လို့သူကပြောခဲ့တာပါမြန်မာနိုင်ငံရဲ့အခြေအနေဟာခြေကွဲစရာအခြေအနေဖြစ်ပေမဲ့ပြည်တွင်းရေးကိစ္စကိုပြည်ပကဝေရောက်ဆက်ဖက်ဖြေရှင်းပေးနိုင်မယ်လို့စင်ကာပူကမယုံကြည်ကြောင်းနိုင်ငံသား၏ဝန်ကြီးကပြောပါတယ်မြန်မာလူဖွဲ့စည်းအတွင်းပါဝင်နေကြတဲ့အ धिक ပါဝင်ပတ်သက်သူတွေကိုယ်တိုင်ကမြန်မာပြည်သူတွေရဲ့အနာဂတ်အတွက်စပွဲဝိုင်းမှာထိုင်စစ်မှန်ပွင့်လင်းစွာစကားပြောဆိုဖို့ပြင်းပြင်းစင်စင်မရှိသေးဘူးဆိုရင်ပြဿနာကိုကျွန်တော်တို့ဘာမှမဖြေရှင်းနိုင်ပါဘူးလို့နိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဖြောက်မှကောင်းမွန်မှန်ကန်တဲ့အလေးကယူပြုရမယ်စေတနာစကားပါ
။ဟုတ်ကဲ့ပါဒါကဖေဖော်ဝါရီလကုန်လုံးကပြောသွားခဲ့တာဖြစ်ပါရဲ့နော်။ မလားလားလေပိုင်းမှာတော့ရှင်ကိုဝင်ကြီးချုပ်ကမြန်မာနိုင်ငံပြဿနာပြေလည်စေရေးအတွက်သဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံအကောင့်ထဲတကယ်ပေါ်ပြလာအောင်လို့ရှင်ကိုနိုင်ငံအနေနဲ့အင်ဒိုနီးရှားအပေါ်ဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမျိုးမိတ်ဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်လို့ပြောကြားသွားခဲ့ပါတယ်ရှင်ကိုရောက်ရှိနေတဲ့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံစဉ်မှာရှင်ကိုဝန်ကြီးချုပ်လီရှွန်လုံးကအခုလိုပြောသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာမှာမှတ်ချက်လာရေးလာတဲ့သရရှင်တယောက်ရဲ့မှတ်ချက်လေးကိုလည်းဖော်ပြချင်ပါတယ်နော်။ Shine Too ဆိုတဲ့ Facebook အကောင့်ပိုင်းရှင်ဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မပြတ်သားတဲ့ဆုံးဖြတ်ချက်တွေယနေ့ချိန်ထိမချမှတ်နိုင်ရခြင်းရဲ့အဓိကအကြောင်းရင်းကတော့ခေတ်ကာလနဲ့အညီဥပဒေတွေကိုပြင်ဆင်ဖို့လိုပါတယ်။အရှိထောင်အရှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအာဆီယံရဲ့မူဝါဒတွေကိုပြုပြင်တင်တာတွေပြုပြင်ဖို့လိုပါလိမ့်မယ်တဲ့။အောက်မှာမှတ်ချက်လာပြီးတော့ရေးသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တက်စစ်သေးပဲနောက်ထပ်အာရှနိုင်ငံတနိုင်ငံဖြစ်တဲ့ VN နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားချက်ပေါ်သရရှင်တွေတုံ့ပြန်လာတာမှာတော့ VN ကပြောကြားချက်မှာတော့မြန်မာအရေးနိုင်ငံတကာနဲ့အဓိကပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံလည်းဖြစ်အခု2023ကနေပြီးတော့2025အထိကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့ VN နိုင်ငံအနေနဲ့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေကြော်လွားနိုင်ရေးတွေးဆဆွေးနွေးမှုဖြစ်ပေါ်လာရေးနားလည်မှုတည်ဆောက်ပြီးတော့သဘောထားကွဲပြားမှုတွေရှင်းချနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာ VN အမြဲတမ်းကိုယ်စားလှယ်ကနယူးယောက်မှာမလ16ရက်နေ့ကကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညူလာကန်အလို့သဘောဆွေးနွေးပွဲမှာပြောကြားသွားတာပါဒါဟုတ်တုံ့ပြန်ရေးသားလာကြတဲ့သရရှင်တွေတဲမှာတော့တန်တရားနဲ့သတိထားစောင့်ကြည့်နေတဲ့အနေအထားမျိုးတွေပါနေတာတွေ့ရပါတယ်ဒါဟုတ်သရရှင်မျိုးဝေကတော့အမြဲတမ်းကိုယ်စားလှယ်တွေရဲ့ပြောဆိုမှုတွေဟာအကျိုးစီးပွားတွေအတွက်ကာဝယ်ပြောဆိုနေတဲ့အဖြစ်မျိုးရှောင်ရှားဖို့လိုပါမယ်တဲ့ဘဲလန်ကောဆိုတဲ့သရရှင်ကလည်းအာဆီယံဘုံသဘောတူညီချက်ကိုလည်းမလိုက်လျောနိုင်ငံတကာတိုက်တွန်းထားတာကလည်းဂရုမစိုက်တဲ့အကြမ်းဖက်စစ်ကောင်စီကိုစီးပွားရေးပိတ်ပင်တာလည်းကဘာမှအရာမထင်ပါဘူး။အပြစ်ပေးတာလည်းမရှိတဲ့နိုင်ငံတကာအသိုက်အဝန်းကလည်းအဲ့ဒါနဲ့ပဲလှုပ်ရှားနေကြတာပါလား။ဆိုပြီးတော့မေးခွန်းပြန်ထုတ်လာပါတယ်။ကိုထေးကတော့စကားဆအကြက်တင်းနဲ့ရင်ဆိုင်နေရပြီဆိုတာသိတော့နှစ်နှစ်ကျော်ပြီးတော့မှပထမဦးဆုံး VN ကအတန်ထွက်လာခဲ့ပါပြီတဲ့။စကားဆအာနာရှင်သည်ပြည်သူလူထုကိုအကြမ်းဖက်တဲ့အဖွဲ့အစည်းဆိုတာတကဘာလုံးကသိနေပြီအခုမှတရုတ်နိုင်ငံနဲ့လက်ဝါးချင်းရိုက်ပြီးတော့အစကားစထွက်ပေါင်းရအောင်လုပ်မယ်ဆိုတဲ့အကွက်မျိုးပါပဲ။ဘာပဲဖြစ်ကြိုးဆိုပါရဲအာတုပီအများဆုံးဝင်လာပေးပါတဲ့။ဒါကတော့သရရှင်ရဲ့မှတ်ချက်တချို့ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။ရှင်ဖွင့်လာတဲ့သရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံကအမျိုးသမီးလေးတွေနေဆက်မှာရောင်းစားခံရလို့ပါဆိုပြီးရေးလာတဲ့သရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထဲမှာသရရှင် Reader ဆိုတဲ့သရရှင်က
ဗမာပြည်ကလောက်ကိုင်းဝါပြည်ရွှေကုတ်ကိုတို့မှာမြန်မာအမျိုးသမီးလေးတွေနဲ့ VNN ထိုင်းမာလေးတွေဟာပြည်ထောင်စာအဖြစ်အရောင်းခံနေရပါတယ်။တရုတ်အလေအညာကုမ္ပဏီတွေထဲမှာလည်းဗမာပြည်သားရောတရုတ်တွေပါအသိအကျခိုင်းစေခံရတာကြောင့်တက်တည်ရတဲ့အဖြစ်တွေဖြစ်နေကြပါတယ်။သတင်းဌာနအနေနဲ့စုံစမ်းဖော်ထုတ်သတင်းရယူပြီးနိုင်ငံတကာကသိအောင်လုပ်ပေးစေချင်ပါတယ်
။နောက်ထပ်သရရှင်တစ်ယောက်ကတော့ VOA ရေးတဲ့ကောင်မလေးတစ်ယောက်ဆက်သွယ်လာပါတယ်။သူတို့လေးယောက်ပန်ဆန်းမှာရောင်းစားခံထားရတဲ့ကုညီပါလို့ဆိုလာပါတယ်။ဒီအမျိုးသမီးလေးတစ်ယောက်ရဲ့ Facebook အကောင့်ကိုလည်းပို့ပေးလာပါတယ်ရှင်။ကျမအဲ့ Facebook အကောင့်ကိုတော့ဝင်ကြည့်လိုက်ပါတယ်။ကျမနဲ့ဒီမိတ်ဆွေတငယ်ချင်းမဟုတ်တဲ့အတွက်ကြောင့်ဘာမှတော့ကြည့်လို့မရပါဘူးနော်။အဲ့လိုပဲသူပြောနေတဲ့အချိန်မှာလေခုနကစာဖော်ပြသွားတဲ့ဒီတော်ရရှင်ကလည်းတခြားစာရေးလာတာမလို့ဒီစာလေးတွေကိုဖော်ပြလိုက်ပါတယ်။စားတောင်းနေရေးကြက်တဲတဲ့အတွက်ကြောင့်မလို့နေဆက်ဒေသတွေမှာအလုတ်သွားလုံးမယ်လို့စိတ်ကူးတဲ့ညီမတွေတတိချက်စီချင်ပါတယ်ရှင်။တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ဘောရဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း
VOA Burmese News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်ခဲ့တာပါရှင်။အခုလို VOA မြန်မာပိုင်းကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရယ်။အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကြည့်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဩစတြေးလျနိုင်ငံမှာအရေးပြားကန်ဆာရောဂါအသိပေးလှုံ့ဆော်မှုတခါအာဖရိကအပူပိုင်းဒေသမှာတည်ရှိတဲ့ကင်ညာနိုင်ငံမှာရေခဲပြင်ဟော်ကီကစားနည်းစတဲ့ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကစူးစီးပြီးတော့ပြောပြပါရှင
်။ရေပြားကင်ဆာရောဂါအကြောင်းသတိချမိစေဖို့ဩစတြေးလျနိုင်ငံဆီဒနီစိတ်ကမ်းမှာကိုတုံးလုံးနဲ့လူတစ်ထောင်ကျော်ရေစင်းကူခဲ့ကြပါတယ်။ဒီပွဲကိုစီစဉ်သူတွေအနေနဲ့2018ခုနှစ်ကအိုင်ယာလန်နိုင်ငံမှာအမျိုးသမီး2505ယောက်နဲ့တင်ထားတဲ့ကိုတုံးလုံးနဲ့ရေကူးသူအများဆုံးစံချိန်ကိုချိုးဖို့ကြိုးစားခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။ Cobla Scan ချီမှာကိုတုံးလုံးနဲ့လူအယောက်1300လရောက်ရေကူးခဲ့ကြတယ်လို့ဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်။ Sydney Skinny အဖွဲ့ကစစ်စင်တာဖြစ်ပြီးတော့ COVID ကရောဂါကာလ2019ခုနှစ်ကတည်းကခဏရပ်နားခဲ့ရပြီးအခုမှပြန်လည်ကျင်းပနိုင်တာပါ။ဒီနှစ်ပွဲကိုတော့အရေးပြားကင်ဆာစစ်ဆေးဖို့တတိပေးတဲ့ Bright အဖွဲ့တစ်ခုဖြစ်တဲ့ Skin Check Campaigns အဖွဲ့တစ်ခုနဲ့ပူးပေါင်းကျင်းပတာလည်းဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကအသက်80အရွယ်အဖိုးအိုတို့ရောင်းချတဲ့ကျဲဥပူတင်းဟာလူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ TikTok မှာနာမည်ကြီးပြီးအပြင်မှာလည်းလူကြိုက်များနေပါတယ်။ Shizuo Mori ဟာဂျပန်နိုင်ငံတိုကျိုမြို့မှာ Hackling လို့နာမည်ပေးထားတဲ့coffee ဆိုင်လေးတစ်ခုကိုဖွင့်ထားတာအနှစ်90လောက်ရှိနေပြီဖြစ်ပြီးတော့သူ့ဆိုင်မှာတနေ့ကိုကျဲဥပူတင်အခု90လောက်ရောင်းချတာပါသူ့ဆိုင်မှာလာစားသူတွေကသူ့ကျဲဥပူတင်တန်ခွက်ကလေးတွေကနေကျဲဥပူတင်တွေကိုထုတ်ပြီးဖန်ပကံတွေကိုထည့်ပေးနေတဲ့ပုံ caramel အချိုရည်ဆန်းပေးတဲ့ကျွမ်းကျန်းကြည်ကျင်အလုံးလုံးနေပုံတွေကိုဗီဒီယိုရိုက်ယူပြီး TikTok ပေါ်ကိုတင်ရကနေနာမည်ကြီးလာတာပါသူ့ဆိုင်ကဂျမ်ပိုပြူရင်းလို့နာမည်ပေးထားတဲ့ကျဲဥပူတင်ကိုစားဖို့စောင့်နေကြတဲ့ဂျပန်နိုင်ငံသားတွေအပြင်နိုင်ငံခြားသားဧည့်သည်တွေကလည်းဆိုင်ရှိမှာတန်းစီနေပါတယ်။ဆိုင်ရှင်ဖြစ်သူမိုရီအနေနဲ့ကတော့သူ့မှာလက်ကင်ဆဲဖုန်းလည်းမရှိသလိုလူမှုကွန်ရက်ဆိုရှယ်မီဒီယာတွေလည်းမသုံးတာကြောင့်သူ့ဆိုင်ဟာအင်တာနက်မှာနာမည်ကြီးနေမှန်းတော့မသိပါဘူးလို့ပြောပါတယ်။သူ့ coffee ဆိုင်လေးမှာစားသုံးဖို့အခုလိုလူတွေတန်းစီစောင့်နေကြတာဟာနည်းနည်းတော့ထူးဆန်းတယ်လို့ထင်တဲ့အကြောင်းမစ္စတာမိုရီကပြောပါတယ်။လာရောက်စားသုံးသူတွေများလွန်းတဲ့အတွက်လဲကျဲဥပူတင်းတွေဟာမြန်မြန်ကုန်ပြီးမစားလိုက်ရတဲ့သူတွေအတွက်စိတ်မကောင်းဖြစ်တဲ့အကြောင်းဆိုင်ပိုင်ရှင်ဖြစ်သူမစ္စတာမိုရီကပြောပါရယ်ခင်ဗျာ
။အောင်ကောင်မျိုးမှာကိုမကျေနပ်တဲ့သူရဲ့ပုံတူပကြီရုပ်လေးတွေကိုအခချင်းဝင်ပေးပြီးရိုက်ခိုင်းနိုင်ပါတယ်။လူစိုးရိုက်တဲ့ပွဲလို့နာမည်ပေးထားတဲ့ဒီရိုးရာနီမှာမကျေနပ်သူတမမဟုတ်ပြန်ဘက်ရဲ့ပုံတူကိုဖက်နဲ့နဲ့ရိုက်ခိုင်းပြီးမကောင်းတဲ့သူတွေအနာမကပ်နိုင်အောင်လုပ်တာပါ Causeway Bay အရက်က Canal Road ဂုံးကျော်လမ်းမကြီးအောက်မှာရှိတဲ့အတော်ကြီးတွေကလှုပ်ပေးတဲ့ရိုးရာနီလန်တစ်ခုဖြစ်ပြီးတော့ဖနက်နဲ့ရိုက်နေတဲ့အချိန်မှာလဲဂါရာတွေကိုညွတ်နေတာပါအခုလို5မိနစ်စာဖနက်နဲ့ရိုက်ပေးဖို့အတွက်ကိုတော့ဟောင်ကောင်ဒေါ်လာ50အမေရိကန်ဒေါ်လာနဲ့ဆိုရင် $6 ကျော်ကျော်ပေးရပါတယ်အခုလို့မရိုက်ခင်မှာ
ကြားနဲ့ကိုလည်းရှင်းခိုးရပြီးရိုးရာရကြားကိုရှင်းခိုးထားရင်ကြားကကိုယ့်ဘက်မှာရှိမယ်လို့ယူဆကြတာပါအခုလိုရိုးရာပွဲဟာရှေးရခင်ဟန်ခစ်ကတရုတ်ပြည်တောင်ပိုင်းမှာစတင်ခဲ့တယ်လို့ဟောင်ကောင်သမိုင်းသုတေသီဒေါက်တာရှဲချီမင်းကပြောပါတယ်ဒီကနေ့ခင်မှာတော့ဒီရိုးရာနေဟာကံကောင်းစေဖို့အတွက်လှုပ်ဆောင်ကြတဲ့အယူအဆပါပါလာပြီးစိတ်ကျန်းမာရေးအတွက်လည်းအကျိုးရှိစေပါတယ်လို့စိတ်ကျန်းမာရေးဆရာဝန်ဒေါက်တာဘီထရစ်ငောင်ကက်စလာကပြောပါတယ်ရှင်
အာဖရိကအပူပိုင်းဒေသမှာတည်ရှိတဲ့ကင်ညာနိုင်ငံမှာရေခဲပြင်ဟော်ကီကစားနည်းအတွက်လေ့ကျင့်နေကြပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးမှာရေခဲပြင်ဟော်ကီကစားဖို့အတွက်ကစားကွင်းတစ်ခုပဲရှိပြီးတော့အဲ့ဒီပေါ်မှာကစားရဖို့ကလည်းဈေးကြီးတဲ့အတွက်အားကစားသမားတွေအနေနဲ့အားလက်တဲ့အချိန်မှာတိုက်ခေါင်မိုးတွေပေါ်မှာပဲဘိန်းတက်စကိတ်နဲ့လေ့ကျင့်နေရပါတယ်။ကင်ညာအမျိုးသားလက်ရွေးစင်အသင်းရဲ့နာမည်ကတော့ကင်ညာရေခဲချင်သေးဖြစ်ပြီးသူတို့အတွက်ရေခဲပြင်ဟော်ကီကစားကွင်းကို Benary Sky Center Hotel မှာစောက်လုပ်ထားတာပါ2015ခုနှစ်ခရဲကကင်ညာရေခဲပြင်ဟော်ကီအသင်းကိုစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့တဖြည်းဖြည်းနဲ့လူစုတိုးချဲ့လာတာမှအခုချိန်မှာတော့အဖွဲ့ဝင်အယောက်30လောက်ရှိနေပြီဖြစ်ပါတယ်နိုင်ငံတကာရေခဲပြင်ဟော်ကီ Federation အဖွဲ့ကိုလည်းဝင်ရောက်ဖို့ကြိုးစားနေပြီးတော့ကင်ညာအမျိုးသားအသင်းအတွက်အကူအညီတွေပို့ရဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူတွေကစူးစီးတင်ပြခဲ့တာပါရှင်။တနင်္ဂနွေညကဒွေမြန်မာပိုင်းအစီအစဉ်ကိုတင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနိုင်ငံတဲကရုရှားကိုသိမ်းယူထားတဲ့မာရီယိုပိုးမြို့ကိုသွားရောက်ခဲ့တယ်လို့ရုရှားဆိုရပိုင်းတက်စ်သတင်းဌာနကဒီနေ့မှဖော်ပြလိုက်ပါတယ်။ရုရှားသမ္မတပူတင်ဟာပင်လယ်နက်ထဲမှာရှိတဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကိုသိမ်းယူတာ၉နှစ်ပြည့်တဲ့မနေ့စနေနေ့မှာပဲအဲ့ဒီကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာရာဇဝတ်ခုံရုံး ICC ကရုရှားသမ္မတပူတင်ကိုဖမ်းဝရမ်းထုတ်ပြီးတရက်အကြာမှာပဲသမ္မတပူတင်ကခရိုင်းမီးယားဒေသကိုသွားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကျည်တစင်းကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ကန်ယူတန်ဖင်လယ်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာပြစ်လွတ်ခဲ့တယ်လို့ဂျပန်ကာကွယ်ရေးဒုတိယဝန်ကြီးတိုရှီယိုအီနိုကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့ဒုံးကျည်ကျရောက်ခဲ့တဲ့နေရာကတော့အထူးစီးပွားရေးဇုံ EEZ ဖြစ်သတ်မှတ်ထားတဲ့ဂျပန်ရင်ပိုင်နဲ့အပြင်ဘက်ဖြစ်တယ်လို့ယူဆထားကြောင်းဂျပန်ဒုတိယကာကွယ်ရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်တွေဟာဂျပန်နိုင်ငံဒေသတွင်းနဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာဖြစ်ပြီးတော့ဂျပန်အနေနဲ့လုံးဝလက်မခံနိုင်ကြောင်းလဲတိုရှီယိုအီနိုကပြောပါရယ်ခင်ဗျာအမေရိကန်နဲ့တောင်ကိုရီးယားနဲ့နိုင်ငံပူးတွဲစေလေချင်းမှုတွေကိုဆက်လုပ်နေတာမှာတော့အမေရိကန်တပ်ဖွဲ့တွေဟာဒီနေ့မတ်လ19ရက်နေ့မှာလေကြောင်းတိုက်ခိုက်မှုနဲ့ဆိုင်တဲ့စေလေချင်းမှုတွေကိုလုပ်ခဲ့ပါတယ်ဆိုးမျိုးမြောက်ဘက်နှစ်နိုင်ငံနယ်စပ်မြင့်တဲ့19မိုင်အကွာမှာရှိတဲ့ပွန်ချွန်ဒေသမှာဒေသမှာလုပ်တဲ့ဒီစီးလေးချင်းမှုအတွင်းမှာ M777 Howitzer အမြောက်တွေကိုစစ်ရဟရင်တွေနဲ့တင်ဆောင်တာတွေစမ်းသပ်ပစ်ခတ်တာတွေလည်းလုပ်ခတ်ပါရခင်ဗျာထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့ပြန်ပို့ခံရတဲ့မြန်မာရှေ့ပြောင်းအလုပ်သမားတွေကိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိမြန်မာဘက်ကစစ်ဆေးတာတွေလုပ်နေတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်လို့ရစေလို့ပြန်ပို့လိုက်တဲ့ဒူတွေကိုမြန်မာအာဏာပိုင်တွေဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ကော်တောင်းမျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလုံသမားအရင်းမြစ်ဌာန MWRC ရဲ့တာဝန်ခံဦးမိုးဝေကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာဖမ်းဆီးခံရပြီးအကျဉ်းထောင်တွေကနေလွတ်ရစေပြီးပြန်လွတ်လာသူအလုံသမား130ကျော်ကိုတော့ပြီးခဲ့တဲ့တောက်ကြနေမှာထိုင်းအာဏာပိုင်တွေကရနောင်းမျိုးကနေကော်တောင်းမျိုးကိုပြန်လည်ပို့ဆောင်လိုက်တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာစနေနေ့ကဝန်ကြီးချုပ်ဟောင်းအင်မရန်ခန်းရဲ့နေအိမ်ကိုရဲတပ်ကဝင်ရောက်စီးနှင်ချိန်မှာခန်းကိုထောက်ခံသူတွေနဲ့ရုံးရင်းဆက်ခတ်ဖြစ်ခဲ့ကြပြီးတော့ရဲတွေကမျက်ရည်ပုံတုံးပြီးတော့ဖြိုခွဲခဲ့ပါတယ်။ဒါ့အပြင်လူပေါင်း61ယောက်ကိုဖမ်းဆီးခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းကြေးချုပ်ကိုကိုရန်နိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစန်းကျော်ပါရှင်။အသံဖန်းအင်ဂျင်နီယာကတော့ National Gallery ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင်တနုနေညချမ်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပ
ါ
This program has come to you from the Voice of America, Washington.